ရှမ်းပြည်နယ်တောင်ပိုင်းဖဲခုံမြို့နယ်လွယ်ဝဲကျေးရွာမှာတော့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားမှာမနေ့တုန်းကတိုက်ပွဲပြင်းထန်ခဲ့ပါတယ်။ဒီကနေ့မှလည်းအဲ့ဒီနေရာမှာတိုက်ပွဲထပ်ဖြစ်တယ်လို့ဖဲခုံ PDF ကပြောပါတယ်။လက်နက်ကြီးကြီးတွေကရွာထဲထိကြားရောက်လာလို့တရွာလုံးနှီးပါထွက်ပြေးတိမ်းရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကလာတဲ့သတင်းနန်းလောင်ပြောပြပေးပါရှင်။
နိုဝင်ဘာ3ရက်ဒီကနေ့မနက်7:00နာရီခွဲလောက်ဖဲကုံလွှယ်ဝဲရွာမှာတိုက်ပွဲဖြစ်ခဲ့တာလို့ဖဲကုံ PDF ပြောခွင့်ရသူက VOA ကိုပြောပါရယ်နိုဝင်ဘာ2ရက်မနေ့ကလည်းဖဲကုံမြို့နယ်ခေါင်းဤကျေးရွာအုပ်စုလွှယ်ဝဲကျွရွာဖက်ကိုစစ်ကောင်စီကအင်အားအများအပြားစစ်ကြောင်းထိုးလာတာကြောင့်ညနေ3နာရီလောက်မှာဒေသခံကာကွယ်ရေးတပ်တွေပူးတွဲပြီးတော့စစ်ကောင်စီတပ်တွေကိုခုခံတိုက်ခိုက်တဲ့အတွက်တိုက်ပွဲပြင်းထန်ခဲ့တယ်လို့လည်းဆိုပါရယ်မနေ့ကအပြန်အလှန်ပြစ်ခတ်မှုအတွင်းမှာတော့ပြည်သူ့ကာကွယ်ရေးပူးပေါင်းအဖွဲ့ဘက်က၄ဦးထိခိုက်ဒဏ်ရာရရှိပြီးစစ်ကောင်စီဘက်ကကြဆုံထိခိုက်မှုတချို့ရှိတယ်လို့လည်းပြောပါရယ်မနေ့ကတိုက်ပွဲအတွင်းစစ်ကောင်စီကလူနေအိမ်ဘက်ကိုလက်နက်ကြီးနဲ့ပစ်ခတ်လာလို့တရွာလုံးထွက်ပြေးနေကြရတယ်လို့လွယ်ဝဲရွာခံသူက VOA ကိုပြောပါရယ်
ဒီကဆက်ပြီးနေရတဲ့လက်နက်ကြီးတွေကြားနေပြီးတချို့ပါတယ်လက်နက်ကြီးလမ်းကြီးတွေလည်းရှိနေတယ်အဲဖွားရီကတော့စုံသွားတော့ဒီလက်နက်ကြီးတွေကြားတော့ကြားလာတယ်ဟုတ်ကဲ့ဒီတော့လောပီးရတယ်ဗျအချို့ဖားကြည့်ကြည့်ရတော့ဒီရောက်တဲ့မှာကုန်းကျောင်းမှာ
မပြေးနိုင်တဲ့အသက်ကြီးပိုင်းအဖိုးအဖွား၁၀ဦးလောက်ရွာထဲမှာကျန်နေခဲ့တယ်လို့လည်းအဲ့ဒီဒေသခံကပြောပါတယ်လက်နက်ကြီးကြောင့်နေအိမ်ပျက်စီးမှုရှိတယ်လို့ဒီကနေ့မနက်၇နာရီလောက်မှာတော့စစ်ကောင်စီကနေအိမ်တချို့ကိုမီးရှို့ဖျက်ဆီးနေတယ်လို့မျက်မြင်လွှဲပွဲရွာခံက VOA ကိုပြောပါတယ
်စစ်ကောင်စီကမီးရှို့ဖျက်ဆီးနေတယ်ဟုတ်ကဲ့ဒါမျိုးရှိနေတာတွေ့နေရတယ်ဗျာဒီကနေ့တော့ဒီကနေ့တော့ဖိတ်လို့ရတယ်စစ်ကောင်စီကကျွန်တော်အိမ်မှာတော့ဘုံမတော့ကိုချူတာတွေ့ရတယ်ဗျာ
ဖဲခုံပီးတဲ့ပြောရေးဆိုခွင့်ရှိသူတို့ကတော့စစ်ကောင်စီကမီးရှို့တဲ့နေရာကိုချီတက်ဖို့ကြိုးစားနေတယ်လို့အခုလိုပြောပါတယ်
။ဒုံးကြီးတော့ကျွန်တော်ရှိရတဲ့အရထာသာရှိတယ်ကြာမလေးကကျွန်တော်တိုက်တဲ့အချိန်တော့ဒီကောင်တွေပြစ်လို့လဲသွားတာတွေလူငယ်ရလို့တော့အနေရောရှိတယ်ကြာ။ဒီကတော့အခုကပြင်နေတယ်ကြာ။လက်သေးရောက်ဘူးစစ်ကောင်စီကမီးတွေရှို့နေတယ်။မလေးကဖြစ်နေတာအပြင်မှာဖြစ်နေတာကြာ။အခုကစစ်ကောင်စီကဓာရီဆက်ရှို့နေတယ်။ဓာရီကိုကျွန်တော်ကဒီကြီးတွေမီးရှို့တဲ့နေရာကိုကျွန်တော်ကဆက်ချီဆန့်ကိုကြိုးစားနေတယ်ကြာ။
စစ်ကောင်စီကပြန်ဆုတ်သွားချိန်ညနေ၂နာရီကျော်လောက်မှာတော့မီးလောင်ခဲ့တဲ့အိမ်တွေကိုပြည်သူ့ကာကွယ်ရေးအဖွဲ့တွေကတွားရောက်ပြီးတော့မီးငြိမ်သတ်ပေးခဲ့ပြီးနေအိမ်၃လုံးမီးလောင်ပြားကျခဲ့တယ်လို့ဖဲခုံ PDF ကထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့အောက်တိုဘာ၁ရက်နေ့မှာလည်းဖဲခုံမြို့မှာအခြေစိုက်ထားတဲ့ခမာယ336တပ်ရင်းကမြို့ပေါ်ရပ်ကွက်အတွင်းလက်နက်ကြီးနဲ့ပစ်ခတ်လို့နေအိမ်တချို့ပျက်စီးခဲ့တာတွေရှိခဲ့ပါတယ်။အော်တိုဘာ26ရက်နေ့တုန်းကလည်းဖဲခုံမြို့အတွင်းမှာနှစ်ဖက်အပြန်အလှန်ပစ်ခတ်မှုရှိပဲစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်လိုက်လို့တာမန်အရက်သားပြည်သူ၃ဦးကြီးထိမှန်ဒဏ်ရာရခဲ့တယ်လို့ဖဲခုံ PDF က VOA ကိုပြောထားပါတယ်။အော်တိုဘာ29ရက်မနက်ပိုင်း3နာရီလောက်မှာလဲစစ်ကောင်စီကလက်နက်ကြီးနဲ့လူနေအိမ်တွေဘက်ကိုပစ်မှတ်ထားပစ်ခတ်ခဲ့တာကြောင့်ရွှေပြည်အေးရွာကတဲ့ရွာကထောင်နဲ့ချီတဲ့ဒေသခံတွေအိုးအိမ်ဆွန့်ခွာပေးလို့ရာကိုထွက်ပြေးနေရတာပါ။ဒါကြောင့်လဲဖဲခုံအပါဝင်ကရပြည်နယ်အတွင်းမြို့နယ်အတော်များများမှာတိုက်ပွဲတွေကြောင့်နေရဆွန့်ခွာတိမ်းရှောင်နေရတဲ့အရသာစစ်ပြေးဒုက္ခတွေတွေလည်းတိုးများနေပါတယ်။ဖဲခုံတိုက်ပွဲနယ်နောက်ပိုင်းအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကတစုံတရာထုတ်ပြန်ကြေညာတာတော့မရှိသေးပါဘူး။